အာဆာရွင်ဂျာလက်နက်ကန်အဖွဲ့တွေနဲ့သူတို့ဖမ်းထားတဲ့ရွင်ဂျာဒုက္ခသည်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ဂျပန်ဖမ်းဆီးတာနှိမ့်ဆက်ညှဉ်းပန်းတာတွေမလုပ်ဖို့အပြင်အမျိုးသမီးတွေရဲ့ရပိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးဖို့အတွက် 45 rights လူခွင့်ရေးအဖွဲ့ကကြက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မကြာသေးခင်ကကောက်ဆက်ပစားကရွင်ဂျာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ရွင်ဂျာဒုက္ခသည်အနည်းဆုံး9ဦးကိုအာဆာအဖွဲ့ဝင်လို့ယုံကြည်ရသူတွေကဖမ်းဆီးညှဉ်းပန်းနှိမ့်ဆက်ခဲ့တာတွေ့ရကြောင်းကယ်ဆယ်ကူညီလုပ်တဲ့ရွင်ဂျာအမျိုးသမီးတွေနဲ့သူတို့မိသားစုဝင်အပြင်ရွန်ဂျာဘာသာရေးခေါင်းဆောင်တွေနဲ့အာဆာအဖွဲ့ကိုဝေဖန်သူတွေဘင်္ဂလားဒေ့ရှ်မှာမှမြန်မာအစိုးရအမအနာပိုင်တွေကိုသတင်းပေးသူအဖြစ်သူတို့သတ်မှတ်ထားသူတွေကိုအာဆာအဖွဲ့ကပြစ်မှတ်ထားပြီးတော့အခုလိုကျူးလွန်ခဲ့တာလို့လည်းဖော်ပြထားပါတယ်